င်ညာတွေပေါ်လူမျိုးတုံးတက်ဖြတ်မှုကျွလွန်နေဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်ပြီး ICJ နိုင်ငံကတရားရုံးကတရားစီရင်ပိုင်ခွင့်ရှိတယ်ဆိုတဲ့အချက်ကိုလက်ခံတဲ့အကြောင်း NUG ကြားကာလအမျိုးသားညီညွတ်ရေးအစိုးရကကြေညာချက်ထုတ်ပြန်ပါတယ်။ရိုဟင်ဂျာတွေကိုစားဂမ်ဘီယာနိုင်ငံကတရားစွဲဆိုထားတဲ့အမှုနဲ့ပတ်သက်လို့ ICJ ရဲ့တရားစီရင်ပိုင်ခွင့်ကိုအရင်အန္တရာယ်အစိုးရကလက်မခံခဲ့ပါဘူး။ဒီအမှုကိုဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်ကနဦးအဆင့်ကန့်ကွက်လျှောက်လဲခဲ့ပါတယ်။အနေဒီအစိုးရလက်ထက်ကလွတ်တော်မှတ်ပြီးပါဝင်ဖွဲ့စည်းထားတဲ့အတိုက်ခံ NUG အမျိုးသားညီညွတ်ရေးအစိုးရကအဲ့ဒီကနဦးခုခံခြေပါချက်ကိုပြန်လည်ရုပ်သိမ်းကြောင်းမနေ့ကဖေဖော်ဝါရီလ10ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့လည်းဒီကိစ္စစစ်ဆေးကြားနာရေးမှာ ICJ ကရိုဟင်ဂျာဆိုတဲ့အမည်ကိုလက်မခံတဲ့မြန်မာစစ်ကောင်စီဘက်ကတန်တမာနေတဲ့သာထိတွေ့ဆက်တွယ်နေပါတယ်။တရားစွဲဆိုထားတဲ့ကိစ္စဒီလဖေဖော်ဝါရီလ21ရက်နေ့ကြားနာတဲ့အခါပြန်လည်ခြေပဖို့ပြင်ဆင်ထားပြီးဖြစ်တဲ့အကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောဆိုထားပါတယ်။ NUG ကလည်းသူတို့အနေနဲ့ဒီမှုကိုပြန်လည်ခြေပဖို့လျှောက်လဲချက်တင်ထားတယ်လို့ဆိုပါတယ်။အခု ICJ တရားရုံးရဲ့တရားစီရင်ပိုင်ခွင့်ကို NUG ကလက်ခံလိုက်တဲ့အကြောင်းကြေညာလိုက်တာကြောင့်အမှုသွားအမှုလာအပေါ်ဘလောက်ထိအကျိုးသက်ရောက်မှုရှိမလဲဆိုတာတော့မသိရသေးပါဘူး။ ICJ အနေနဲ့မြန်မာစစ်တပ်ကိုအတိမတ်ပြုဆက်ဆံမဲ့အစားအမှုနဲ့ပတ်သက်လို့နယူးယောက်မြို့မှာရှိနေတဲ့ကုလသမဂ္ဂအမြဲတမ်းကိုယ်စားလှယ်ဥကြုံမိုးထွန်းကိုယာယီကိုယ်စားလှယ်အနေနဲ့အစားထိုးဆက်သွယ်ဖို့ NUG ကတိုက်တွန်းထားပါတယ် ICJ မှာမြမအရေးကိုအရင်တစ်ခေါက်ကြားနာစစ်ဆေးတော့ကမြမနိုင်ငံကိုယ်စားတက်ရောက်ဖြစ်ကြခဲ့တဲ့နိုင်ငံတော်အတမင်ငါပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်မတက်ရောက်နိုင်ရင် alternate agent ကိုယ်စားပြုနိုင်တဲ့ကိုယ်စားလှယ်ဖြစ်တမတ်ကြီးဥကြုံမိုးထွန်းကိုအဆိုပြုထားပြီးဖြစ်တယ်လို့လည်းNUG နိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်ကပြောဆိုထားပါတယ်ခင်ဗျ